မှပါခင်ဗျာမတ်လ၄ရက်နေ့ကိုမြန်မာဆိုရှယ်လက်လန်းစင်ပါတီခေတ်ကစလို့တောင်သူလယ်သမားနေ့ဆိုပြီးတော့တောင်သူလယ်သမားတွေရဲ့နိုင်ငံရေးခန်းကဏ္ဍကိုတိုးမြှင့်ဂုဏ်ပြုခဲ့ပါတယ်ဒီနေ့ရောက်ရင်ဗိုလ်ချုပ်ကြီးနေဝင်းနဲ့အဆက်ဆက်တက်လာတဲ့နိုင်ငံတော်သမ္မတတွေနိုင်ငံကောင်းဆောင်တွေကတောင်သူလယ်သမားအထူးကြီးကိုရည်ရွယ်ပြီးတဝန်လွှာပေးပို့တာကိုထုတ်ပြန်ကြေညာခဲ့ပါတယ်1988ခုနှစ်စစ်ဆေးကတက်လာတဲ့နောက်ပိုင်းအနှစ်20တာကာလမှာတော့ဒီလိုနှစ်စဉ်တဝန်လွှာပို့တဲ့အလုပ်ကိုအာဏာယူထားတဲ့တပ်မတော်အကြီးအကဲဖြစ်တဲ့စစ်ဆေးကခေါင်းဆောင်တွေကလက်ဆင့်ကမ်းယူပြီးတော့တဝန်လွှာပေးပို့လာတာဟာကနေ့ချိန်ထိဖြစ်ပါတယ်။ဒီလိုဆိုရှယ်လစ်ခေတ်ကအမွေအနှစ်တစ်ခုကိုစစ်ဆေးကခေတ်အဆက်ဆက်ထိမ့်သိမ်းလာခဲ့ပေမဲ့အာဏာပိုင်တွေဟာတောင်သူလယ်သမားတွေရဲ့အကျိုးစီးပွားကိုတကယ်တမ်းအလေးထားတာတော့မရှိတော့ဘူးလို့လေလာသုံးသပ်သူတွေကဆိုပါတယ်။တောင်သူလယ်သမားတွေရဲ့အရေးဆောင်ရွက်နေသူတူဖြစ်ပြီးမြန်မာနိုင်ငံရဲ့လေလာသူတူဖြစ်တဲ့ကိုမျိုးဦးရဲ့သုံးသပ်ချက်ကိုနားဆင်ကြအောင်ပါခင်ဗျာ
။ဒီမှာဒီနာတောင်သူလယ်သမားနေလို့ရသတ်မှတ်ထားပြီလေ။လက်ရှိကျေးဇူးရအောင်။တောင်သူလယ်သမားတွေကဘလို့အကာအကွယ်မျိုးမှလည်းမပေးဘူး။ဘလို့ထောက်ပံ့မှုမျိုးမှလည်းမလုပ်ဘူး။အဲ့ဒီလယ်သမားတွေတိုင်ဆိုင်တဲ့နေရာတွေကိုဒီလိုအာဏာရှင်ဖျက်ဆီးကြီးရစိတ်တလူချေနေတာနဲ့တက်တက်လို့လေဘလို့မှအရေးကြီးသေးမှုတွေမရှိဘူး။အဲ့တော့တောင်သူလယ်သမားတွေဆိုတာဗမာပြည်အတိုင်းတမိုင်းတွေအများကြီးနှစ်တာမဲ့တယ်
။ဒီတစ်ပတ်မြန်မာမြန်မာနိုင်ငံရေးနဲ့နိုင်ငံရေးဟောရမ်းများအစီအစဉ်မှာတောင်သူလယ်သမားဆိုတဲ့ဟောဟာရနဲ့မြန်မာနိုင်ငံရေးအကြောင်းကိုအနေငယ်တင်ပြလိုပါတယ်။အလုသမားနဲ့လယ်သမားဆိုတဲ့လူရန်းစားနှစ်ယောက်ဟာကွန်မြူနစ်စနစ်နဲ့ဆိုရှယ်လစ်စနစ်တွေရဲ့အခြေခံလူရန်းစားတွေဖြစ်ပါတယ်။အရေးရှင်စနစ်ကိုတွန်းလှန်ပြီးလူရန်းစားနှစ်ယောက်ကဥဆောင်တဲ့ကျဲဝါချမ်းသာတဲ့ဘုံစနစ်တိဆောက်တာဟာဆိုရှယ်လစ်စနစ်ရဲ့အန္တမပန်းတိုင်းလို့ဆိုပါတယ်။ဒီလိုအလုသမားလယ်သမားလူရန်းစားနှစ်ယောက်ကိုအထူးပြုတဲ့ရာစုနှစ်ဟာ20ရာစုနှစ်အစောပိုင်းနဲ့အလယ်ပိုင်းကာလတွေဖြစ်ပါတယ်။ဒီလူရန်းစားနှစ်ယောက်ကိုနေရာပိတ်အုပ်ချုပ်နိုင်မှုအတွက်ကြိုးပမ်းခဲ့တဲ့ကမ္ဘာသမိုင်းအဖြစ်ပြက်တွေနဲ့စနစ်တွေ20ရာစုမှာနေရာအနှံ့ပြားပေါ်ပေါက်ခဲ့ပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂလိပ်အုပ်ချုပ်တဲ့ခေတ်ကစလို့အလုသမားလယ်သမားလူရန်းစားဆိုပြီးတိတိတသာပေါ်ပေါက်လာပါတယ်။အင်္ဂလိပ်နယ်ချဲနဲ့နယ်ချဲလက်ဝဲကအိန္ဒိယအရင်းရှင်လူရန်းစားတွေကိုမြန်မာလယ်သမားတွေကပုံကန်တဲ့ဆရာဆန်အရေးတော်ပုံစင်နမီအလုသမားတပိတ်စတဲ့အဖြစ်ပြက်ကြီးတွေဟာလက်ဝဲအတွေးခေါ်နဲ့အတူပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီလူရန်းစားနှစ်ယောက်ကိုပေါင်းစည်းပြီးဘုံဝါဒတီဆောက်တဲ့ခေတ်ကိုတော့လွတ်လပ်ရေးရပြီး15နှစ်အကြာမှာရောက်ရှိလာပါတယ်။အဲ့ဒီကာလကတော့1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တပ်မတော်ကအာဏာသိမ်းပြီးပေါ်ပေါက်လာတဲ့တော်လိုင်းကောင်စီနဲ့တော်လိုင်းကောင်စီကတဆင့်ပြောင်းလဲလာခဲ့တဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ကာလတွေဖြစ်ပါတယ်။1963ခုနှစ်နောက်ပိုင်းတော်လိုင်းကောင်စီရဲ့စီမံကိန်းတွေနဲ့ပုဂ္ဂလိကအလုပ်ယုံစက်ယုံပြည်သူပိုင်သိမ်းတဲ့ကာလနဲ့အတူအလုပ်သမားနဲ့တောင်သူလယ်သမားညီလာခံကြီးတွေကျင်းပခဲ့ပါတယ်။တောင်သူလယ်သမားညီလာခံတွေကိုခပောင်းဒူးရအုံတော်နဲ့ပုပ်ပါဒေသတွေမှာကျင်းပပြီးတက်လာတဲ့စစ်အစိုးရကိုထောက်ခံမှုရအောင်ယူခဲ့ပါတယ်။ဒီလူမှုအစည်းအဝေးပွဲကြီးတွေကိုဂုဏ်ပြုတဲ့အနေနဲ့ခပောင်းဒူးရစတဲ့နာမည်တွေကို secret ကနေတက္ကသိုလ်အဆောင်တွေထိဂုဏ်ပြုအမည်ပေးကြတာကနေ့တိုင်တည်ရှိစေဖြစ်ပါတယ်။တော်လိုင်းကောင်စီကဥဆောင်ရေးဆွဲခဲ့တဲ့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတော်အလံမှာဆိုရင်ဇပန်နဲ့ဆက်သွားကိုတည်နေတဲ့အတိုင်း14ခုကိုကိုစားပြုတဲ့ကျယ်14ဘုံကဝန်းရံထားတဲ့ကြောင်းဖော်ပြထားပါတယ်။ဒါဟာဆိုဗီယက်တရုတ်ဗီယက်နမ်နဲ့ကွန်မြူနစ်နိုင်ငံအများစုမှာအသုံးပြုဆဲဖြစ်တဲ့တူဒဇင်အထိမ့်မှအလုသမားလယ်သမားလူရန်းစားနှစ်ယောက်ကိုအခြေခံထားတဲ့သဘောဖြစ်ပါတယ်။ဒီနေရာမှာ2009ခုနှစ်ဇန်နဝါရီလ23ရက်နေ့ကထိုင်းနိုင်ငံအခြေစိုက်ခေတ်ပြိုင်ဂျာနယ်မှာဆောင်းပါရှင်မင်းဟန်ရေးသားတဲ့ကလီရှေးတဒနာနဲ့စတီရိုတိုက်အမျိုးသားညီလာခံဆောင်းပါးကရေးသားချက်တခုကိုကောက်လို့ဖော်ပြလိုပါတယ်။စစ်အုပ်စုရဲ့သမိုင်းကိုကြည့်ရင်1962ခုနှစ်ကစရမယ်အကြောင်းစစ်ဗိုလ်များကတော်လိုင်းကောင်စီဖွဲ့ပြီးတော့အာဏာသိမ်းပြီးဒူးရခပောင်းပုပ်ပွားညီလာခံများကျင်းပကလယ်သမားအလုသမားကိုယ်စားလှယ်တွေကိုတက်ရောက်ပြီးဆိုရှယ်လစ်ရေချုံဖို့ပြင်တဲ့အကြောင်းတန်လွေယောင်စစ်ယူနီဖောင်းကိုဇပန်ဆက်သွားလို့နဲ့ဖုံးအုပ်ရန်ဖြစ်တဲ့အကြောင်းရေးသားထားပါတယ်။2009ခုနှစ်မတ်လ2ရက်နေ့ကတောင်သူလယ်သမားနေ့အထိမ်းအမှတ်လက်ရှိစစ်ဆိုးရခေါင်းဆောင်ဗိုလ်ချုပ်မူတန်းရွှေရဲ့တဝန်လွှာမှာဆိုရင်တောင်သူလယ်သမားကြီးတွေအားလုံးလေယာစိုက်ပျိုးရေးလုပ်ငန်းတွေအောင်မြင်ပြီးတော့မင်္ဂလာပေါင်းပြည့်စုံပါစေအစချီပြီးတော့ဖော်ပြထားတာတွေ့ရပါတယ်။တဝန်လွှာရဲ့စာကူမှာတော့အထုပ်ကြိုးပမ်းမြင်မလာပြီးဖြည့်ဆည်းပေးနိုင်စီမံကိန်းများချမှတ်ပူးပေါင်းဆောင်ရွက်စုပေါင်းကာကွယ်ချမ်းသာကြစေစတဲ့စကားလုံးတွေကိုထည့်လဲသုံးပြီးအစင်ကျဲအလေးနဲ့ထားရေးသားထားပါတယ်။ဒါပေမဲ့လယ်သမားတွေရဲ့ခွင့်အရေးကိုလှုပ်ရှားနေသူတွေရဲ့အဆိုအရမြန်မာနိုင်ငံမှာလယ်သမားတွေဟာဆိုရှယ်လစ်ခေတ်ကတည်းကပိုးပြီးတော့ဆင်းရဲတော့နေလာတယ်လို့ဆိုပါတယ်။လယ်သိမ်းယူမှုအောက်ခြေအာဏာပိုင်ဆင်းဆင်းရဲ့အာဏာအလွဲသုံးစားလုပ်မှုစတဲ့အဖြစ်တွေလည်းတနေ့တစ်ခြားများပြားလာတယ်လို့ဆိုပါတယ်။မြမအရေးလေးလာသူကိုမျိုးဦးကတော့ စစ်ဆိုးရလက်ထက်လယ်သမားဆိုတာကိုအခုလိုအဓိပ္ပာယ်ဖွင့်ပါတယ
်သမားဟောရဒီလေသူဟာစကားဆက်ကြည့်ရဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီလိုပဲတက်တယ်မလေးကွင်းရဒီကွင်းနဲ့စကားဆက်ပြီးအဲ့လိုလေလယ်သမားရအဲ့မှာလုပ်တဲ့အရင်းအားကိုလက်ကြည့်ပြီးဗျာလက်တရင်းအားဗျာအဲ့လိုအဲ့လိုလေဆိုတဲ့ကလေးပုံတော့ပေါ့နော်စကားဆက်ကြည့်ပြီးမှာအကျဉ်းအင်းနဲ့ဆက်ကြည့်ရဲ့ဇာလို့ပုံတော့အဲ့တော့သမားနဲ့ဒီလိုတဲ့လေသမားဆိုတာနောက်ဆုံးကျတော့ဘယ်လိုဖြစ်လဲဆိုရင်သမားကြီးအင်းကားကနေပြီးတော့အမျိုးမျိုးဖြစ်တာခါပမုံမပေးတဲ့အပြင်ကိုစကြနေဒီလေသမားတွေဗာကြီးနဲ့ကြီးကိုကောက်ပြန်ပြီစကြဟိုပြန်မရတဲ့စုဆောင်မှုတွေဟာမျိုးလေတကဆက်ပြန်ပြီအဲ့ဒီမျိုးလေလေသမားဆိုတာဆင်းရဲနဲ့လက်ပြီးလက်ပြီးအစိုးရရဲ့လက်ချင်တိုင်းလက်တာကိုမမလေးနေအောင်ခံစားနေရတဲ့သူကိုဒီမှာရက်လေဒီမှာလို့ခေါ်တယ်
အခုတော့မြန်မာနိုင်ငံရေးနဲ့နိုင်ငံရေးဟောတာများစီစဉ်ကိုဒီမှာပဲညှနာပြစီခင်ဗျာ